of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်စက်တင်ဘာ29ရက် VOA American တန်ရဲ့တနင်္ဂနွေညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်လေးကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာဒုက္ခသည်ရေးကိုကင်တွယ်ဖြေရှင်းရမှာနိုင်ငံတကာရဲ့တစ်ဖက်သက်ဖိအားပေးမှုတွေကိုလက်မခံဘဲနိုင်ငံသဘောတူညီချက်အတိုင်းသာလှုပ်ဆောင်မှာဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကပြောလိုက်ပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေးထောက်ခံဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကဒီကနေ့မှမျက်ရည်ပုံးတွေသုံးပြီးတော့နှိမ်နင်းခဲ့ပါတယ်။ဒီပြားနိုင်ငံကန်လွန်ကမြေတဲပင်လယ်ထဲမှာဒုက္ခသည်50တင်းဆောင်လာတဲ့ဆက်လက်တစဉ်မနေ့ကတိတ်မောက်သွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းနေအပြီးမှနာဆင်ရမယ်သတင်းလွှာတွေမှာတော့ American သမ္မတ Donald Trump ကိုအတိုက်ခံ Democrat လွှတ်တော်ကိုယ်စားလှယ်တွေဦးဆောင်ပြီးတော့အရေးယူနိုင်မှုကြိုးပမ်းလာတဲ့အပေါ်မှာ
What these guys are doing Democrats are doing to this country is a disgrace
သမ္မတ Trump ပြောသွားတာပါဒီသတင်းပြည်စုံကိုတော့နောက်ပိုင်းမှနာဆင်ရပါမယ်ဒီသတင်းလွှာနဲ့အတူ Vietnam နိုင်ငံဟာ smartphone နဲ့ computer ဈေးကွက်တွေမှာနိုင်ငံသားယင်းနှိမ့်နှံမှုတွေပို့ပြီးတော့ရလာဖို့မျှော်မှန်းနေတဲ့အကြောင်းကမ္ဘာတဝန်းကျန်းမာရေးဆိုင်ရာကြိုတင်ကာကွယ်မှုတွေနဲ့ပြင်ဆင်မှုတွေလုပ်ဖို့အရေးတကြီးလိုအပ်နေပြီဖြစ်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရဲနိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင
်။ဒီမနက်ငယ်အနေနဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုဂိုင်းတွေဖြစ်ရှင်းရမှာနိုင်ငံတကာရဲ့တစ်ဖက်သက်ဖိအားပေးမှုတွေကိုလက်မခံဘဲဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံသဘောတူညီချက်အတိုင်းသာလှုပ်ဆောင်သွားမှာဖြစ်တယ်လို့84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကပြောလိုက်ပါတယ်။ဆိုရရဲ့လက်ရှိဦးစားပေးလုပ်ငန်းဟာနေရာစွန့်ခွာသူတွေကိုစီစစ်ပြီးတော့ပြန်လည်လက်ခံရင်းနဲ့ပြန်ရောက်လာသူတွေအတွက်ကောင်းမွန်တဲ့ပတ်ဝန်းကျင်ဖန်တီးရေးပဲဖြစ်တယ်လို့ပြောပါတယ်။ဒီအတွက်ဘင်္ဂလားဒေ့ရှ် UNDP UNHCR နဲ့အာဆီယံမိတ်ဆွေတွေအပြင်စည်နာရှင်တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဒီလောက်ရက်ကိုဟန်တားဖို့နဲ့ဒုက္ခရောက်နေသူတွေကိုအမျက်ထုတ်ဖို့အတွက်ဖျက်လို့ဖျက်စီးလောက်ရက်တွေရှိနေတယ်လို့လည်းဝန်ကြီးဦးကျော်တင်ဆွေကပြောလိုက်ပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းလက်မှတ်ရေးထိုးထားတဲ့အတိုင်းနေရက်စွန့်ခွာသူတွေကိုပြန်လည်လွှဲပြောင်းပေးဖို့တောင်းဆိုလိုက်ပြီးပြန်ရောက်လာသူတွေကိုဥရင်းနဲ့အညီနိုင်ငံသားစီစီကပ်ပြားတွေ NVC ကပ်ပြားတွေထုတ်ပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်။ပြည်ပကမျှတခြင်းမရှိတဲ့အချက်ခံမှုတွေကိုအေးအေးယူတုံ့ပြန်မှာမဟုတ်ဘူးလို့လည်းသူကပြောကြားလိုက်ပြီး ICC ကအေးအေးယူဖို့အားထုတ်မှုနဲ့ပတ်သက်ပြီးလည်း ICC ဟာမြန်မာနိုင်ငံအပေါ်မှာတရားစီရင်ပိုင်ခွင့်မရှိဘူးဆိုပြီးတော့ဝန်ကြီးကပယ်ချပြောဆိုလိုက်ပါတယ်ခင်ဗျာ
။လိဗျာကန်လွန်မြေထဲပင်လယ်တဲ့ဒီဥရောပဘက်သွားတဲ့ရွှေပြောင်းဒုက္ခသည်50ဦးထက်မနည်းပါတဲ့တမောတစဉ်အခုစနေနေ့မှာတင်ပေါက်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီနဲ့လိဗျာကန်ဦးတန်းဆောင်တက်ကပြောပါတယ်တချိန်နဲ့မတော်ဒီရွှေပြောင်း56ဦးပါဝင်တဲ့နောက်ထပ်သင်္ဘောတစ်စင်းဟာလည်းပင်လယ်ထဲမှာအန္တရာယ်စုကြုံနေရတယ်လို့လွတ်လပ်တဲ့ကေဇေကူညီအဖွဲ့တစ်ဖွဲ့ကပြောပါတယ်။လိဗျာမြို့တော် Tripoli ရဲ့အရှေ့ဘက်116မိုင်ကွာ Misrata မြို့ကအနောက်ဖက်ချမ်းမှာအခုလိုမျိုးသင်္ဘောပျက်စီးခဲ့တာလို့ကမ်းခြေစောက်တပ်ပြောခွင့်ရသူ Ayab Gazim က EP သတင်းဌာနကိုပြောပါတယ်။စနေနေ့နေ့လယ်ပိုင်းကလေးကကေဇေကူညီတွေကိုဆောင်ရွက်ပေးခဲ့တယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးယုံကလည်းပြောပါတယ်ဒါပေမဲ့လို့ထိခိုက်သေဆုံးမှုအသေးစိတ်ကိုတော့ထုတ်ပြန်တာမလုပ်သေးပါဘူးနောက်ထပ်သင်္ဘောတစ်စင်းပေါ်မှာလည်းလူပေါင်း56ဦးရှိနေပြီးတော့သူတို့ရဲ့အသက်အန္တရာယ်စိုးရိမ်နေရတယ်လို့မြေထဲပင်လယ်ဖြတ်ကျော်တဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့လွတ်လပ်တဲ့လူမှုကွန်မြူနတီအဖွဲ့တစ်ဖွဲ့ကပြောပါတယ်အဲ့ဒီသင်္ဘောဟာလိဗျာကမ်းခြေကနေရက်နေငယ်တွင်ကထွက်ခွာသွားခဲ့တာဖြစ်ပြီးတော့သူတို့အတွက်အရေးပေါ်အကူအညီလိုနေတယ်ဆိုပြီးတော့အကူအညီတောင်းခံချက်သူတို့ရရှိတာလို့ဆိုပါတယ်ပင်လယ်ထဲမှာနာရီ60ကျောင်းအခုရှိနေပြီးတော့အခုချိန်အထိကိုကေဇယ်ကူညီမှုသူတို့ဘာမှမရသေးဘူးလို့လည်းအဲ့ဒီအဖွဲ့ကပြောပါတယ်။လိဗျားနိုင်ငံဟာဥရောပသွားကြတဲ့ရွှေပြောင်းဒုက္ခသည်တွေရဲ့အဓိကလမ်းကြောင်းတစ်ခုဖြစ်လာနေပါတယ်။ဒါကြောင့်မို့အခုလိုမျိုးအန္တရာယ်များလာတဲ့ပင်လယ်စွန်းစားခီးတွေကိုရပ်တန့်စေဖို့အတွက်ဥရောပသမဂ္ဂနဲ့ဒီကမ်းခြေစောက်တပ်တွေလိဗျားအာဏာပိုင်တွေပူးပေါင်းဆောင်ရွက်တာတွေလုပ်ပါတယ်။ဒါပေမဲ့လို့ဒီလှုပ်ဆောင်ချက်တွေကြောင့်ဒုက္ခသည်တွေဟာလက်နက်ကင်အဖွဲ့တွေရဲ့ရက်ဆက်ကြမ်းကြုတ်မှုတွေခံရတယ်လို့ပဲအစာရေးစားမလုံလောက်တဲ့ထင်းသိမ်းစခန်းတွေအတွက်မှာဖမ်းဆီးခံကြရတယ်လို့လူခွင့်ဖွဲ့တွေကပြစ်တင်ပါတယ်။လက်တလောအဖြစ်လိဗျာပြည်သူစစ်တွေကြီးကြပ်တဲ့အဲ့ဒီထင်းသိမ်းစခန်းတွေအတွက်မှာအီထရီးယား၊အီသီယိုးပီးယား၊ဆိုမာလီယား၊ဆူဒန်နဲ့တခြားနိုင်ငံတွေကရွှေပြောင်းဒုက္ခသည်6,000ထက်မနည်းထင်းသိမ်းခံနေကြရပါတယ
်။ဗြိတိန်ဝန်ကြီးချုပ် Boris Johnson ဟာသူ့ရဲ့ Conservative Party ဝင်အမတ်တွေနဲ့ဒီကနေ့မှာတွေ့ဆုံဆွေးနွေးပြီးတော့ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးကိစ္စအောင် ကိစ္စကိုပြည်ပြအောင်လှုပ်ဆောင်သွားမယ်လို့ကြုံဝါပြောဆိုလိုက်ပါတယ်။ဒါဟာရွေးကောက်ပွဲမတိုင်ခင်မှာ Conservative Party အနေနဲ့နောက်ဆုံးကျင်ပြုလုပ်တဲ့ညီလာခံလည်းဖြစ်ပါတယ်။ပါလီမန်မှာအချင်းချင်းမောင်းမောင်းဖြစ်ခဲ့ပြီးတရားရုံးချုပ်ကလည်းဒါကိုလက်မခံပယ်ချခဲ့မယ်လို့ဝန်ကြီးချုပ် Johnson ကတော့သူ့အနေနဲ့ဥရောပသမ္မတကနေဥရောပသမ္မတနဲ့သဘောတူညီမှုရသည်ဖြစ်စေမရသည်ဖြစ်စေဗြိတိန်နိုင်ငံအနေနဲ့ရှေ့လာမှာဥရောပသမ္မတကနေနှုတ်ထွက်သွားဖို့ကိစ္စကိုလှုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီးတော့အခိုင်အမာပြောကြားလိုက်ပါတယ်။ Conservative Party ရဲ့ညီလာခံကိုဗြိတိန်နိုင်ငံအနောက်မြောက်ပိုင်းကမန်ချက်စတာမြို့မှာကျင်းပနေတာဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ရဲ့တင်မာတဲ့ယက်တီချက်ကြောင့်ဒီဗြိတိန်ပါလီမန်ရဲ့အောက်လွှတ်တော်မှာထောက်ခံမှုမရပဲအောက်လွှတ်တော်ကဗြိတိန်နိုင်ငံအနေနဲ့ဥရောပသမ္မတကနေသဘောတူညီမှုမရပဲထွက်မဲ့ကိစ္စကိုတားမြစ်တဲ့ဥပဒေကိုပြဋ္ဌာန်းခဲ့ပြီးတော့သူပါတီရဲ့ဒီအမတ်တချို့ကလည်းဝန်ကြီးချုပ် Johnson ကိုမထောက်ခံခဲ့ကြပါဘူး။ဒါပေမဲ့လည်းဥရောပကနေဗြိတိန်နှုတ်ထွက်ရေးကိုအကြီးအကျယ်ထောက်ခံကြတဲ့သူ့ရဲ့ Conservative Party ဝင်အမတ်တချို့ကတော့သူ့ကိုသူရဲကောင်းတစ်ယောက်ဖြစ်နေကြိုးဆိုကြလိမ့်မယ်ဆိုပြီးတော့ခံမှန်းနေကြပါတယ်ခင်ဗျာ။
စတင်ရုံကကျင်းပတဲ့အာဖဂန်သမ္မတရွေးကောက်ပွဲတွေကိုနှောက်ယှက်မယ်ဆိုပြီးတော့တာလီဘန်သဘုံတွေကသတိပေးထားပြီးမဲ့လို့လုံခြုံရေးတအားနာပိုင်တွေကတော့တိုက်မိတလောအခြေအနေတွေကိုငြင်းသက်အောင်လို့ထင်းသားနိုင်ခဲ့ပါတယ်။ဒါပေမဲ့လို့ရွေးကောက်ပွဲမဲလာပြီးသူကတော့အတောကိုနေပါခဲ့ပါတယ်။မဲပေးကွင်းရှိသူလူရီကုသန်းကျော်တွေက20ရာခိုင်နှုန်းပဲမဲပေးခဲ့ကြတယ်လို့အာဖဂန်ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်။ရွေးကောက်ပွဲရလဒ်တွေကိုတော့အောက်တိုဘာလ19ရက်နေ့မှာကျင်းပမယ်လို့မျှော်လင့်ရပါတယ်။ကိုစလေတူဟာမဲပေးသူအကြီးအတွက်တဝက်ကျော်မရရင်တော့နိုဝင်ဘာလထဲကျရင်တော့ထိတ်ဆုံးမဲရတဲ့ကိုစလေနှစ်ဦးပြန်ပြီးတော့ရှင်ပြန်ကြရပါလိမ့်မယ်။ယူကောက်ပွဲနဲ့ဆက်နွယ်နေတဲ့အကြမ်းဖက်မှုတွေကြောင့်တိုင်းမီတူဟာမှာတော့ရသား၄ဦးနဲ့လူညွန့်တာဝန်ရှိသူ၃ဦးသေဆုံးပါလေ။အရသား50ကျော်ထိခိုက်ဒဏ်ရာရမှုရှိပါလေ။များသောအဖြစ်တော့အသေးစားပောက်ကွဲမှုတွေကြောင့်ဖြစ်ရတာပါ။ဒါပေမဲ့လည်းအာဖဂန်မှာနေသူဘဝရင်ဆိုင်နေရတာနဲ့ရှင်တော့နောက်ပြီးတော့ပြီးခဲ့တဲ့ယူကောက်ပွဲအခြေအနေတွေနဲ့ရှင်ပါအခုလိုမျိုးထိခိုက်သေးဆုံးမှုတွေအတော်နည်းတယ်လို့ဆိုရမှာပါယူကောက်ပွဲမဲပေးသူဘလောက်ရှိလဲတိကျကိုတော့မပြောနိုင်သေးဘူးဒါပေမဲ့လို့လုံခြုံဘေးကင်းတဲ့အခြေအနေကိုတော့သူတို့ဖန်တီးပေးနိုင်ခဲ့တယ်လို့အာဖဂန်ဒုတိယပြည်ထောင်ဝန်ကြီးဗိုလ်ချုပ်ကြီးခါရှော်ဇဒက်က VOE ကိုမဲယုံမပိတ်ခင်မှာပြောခဲ့ပါတယ်ယူကောက်ပွဲမှာအတူရောင်သာယူကောက်ပွဲဟာအတူရောင်ပဲဖြစ်တဲ့ဆိုပြီးတော့ယူကောက်ပွဲနဲ့ဆက်ဆက်ဒါမှန်သမျှကိုတိုက်ခိုက်မယ်လမ်းတွေကိုပိတ်ပစ်မယ်ဆက်သွေးတာဝန်နိုင်တွေကိုဖျက်ဆီးပစ်မယ်ဆိုပြီးတော့တာလီဘန်သဘုံတွေဘက်ကချင်းချောက်ခဲ့ပါတယ်ဒါပေမဲ့လို့မဲပေးသူနည်းတယ်ဆိုတာကတော့တာလီဘန်တွေရဲ့ချင်းချောက်မှုတသက်ကြောင်းတော့မဟုတ်ပဲနဲ့လွန်ခဲ့တဲ့9နှစ်အတွင်းအစိုးရရဲ့စီမံခန့်ခွဲမှုတွေကိုမကြိုက်တာဂရိမတီတာတွေကြောင့်စိတ်ပျက်ပြီးတော့တော်များများမဲမထည့်ခဲ့ကြတာလို့သိရပါတယ်ခင်ဗျာ
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဟောင်ကောင်မှာဆန္ဒပြနေကြတဲ့ဒီမိုကရေစီရဲ့ထောက်ခံဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကဒီနေ့မှမျက်ရည်ယူပုံးတွေတုံးပြီးတော့နေနှင်းခဲ့ပါတယ်။ဟောင်ကောင်မြို့လေကောင်ကကော့စ်ဝေးဘေးဇီးဝဲစင်တာနေရာမှာဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ဒီနေ့ထိတ်တဲတွေ့ပြီးတော့အခုလိုရဲတပ်ဖွဲ့ကနေနှင်းခဲ့တာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေဟာအစိုးရအဆောက်အုံတွေဘက်ကိုကြီးတက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြလမ်းတစ်လျှောက်မှာလည်းအနက်အောင်ဝတ်စုံတွေနဲ့နှာခေါင်းစည်းတွေတတ်ထားတဲ့ဆန္ဒပြတဲ့သူတွေကဟောင်ကောင်နဲ့အတူရက်တီပြီးလွတ်လပ်ရေးအတွက်တိုက်ပွဲဝင်ကြဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဒီနေ့စောပိုင်းမှာတော့တရုတ်ဆိုရကိုထောက်ခံတဲ့သူရာပေါင်းများစွာဟာလဲဟောင်ကောင်ရဲ့ယဉ်ကျေးမှုစင်တာရှေ့မှာဆန္ဒပြခဲ့ကြပါတယ်။ဒီတဲကတချို့တွေကတော့သူတို့ဟာတရုတ်နိုင်ငံသားတွေဖြစ်တယ်လို့အော်ဟစ်ကြွေးကြော်ခဲ့ကြပြီးတော့တရုတ်နိုင်ငံတီထောင်ခြင်း290ပြည့်တည်သချင်းတွေကိုလည်းတီဆူခဲ့ကြတယ်ဆိုပြီးတော့ရိုက်တာသတင်းကဖော်ပြပါတယ်။လာမယ့်အင်္ဂါနေ့ရဆိုရင်တော့တရုတ်ပြည်သူ့သမ္မတနိုင်ငံစတင်တီထောင်ခဲ့တာနှစ်ပေါင်း90ပြည့်မှာဖြစ်ပါတယ်။မနေ့စနေနေ့ကတော့ဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေမိသက်ပိုက်တွေနဲ့လူစုခွဲပြီးတော့နှိမ်နှင်းခဲ့ပါသေးတယ်။ဟောင်ကောင်မှာမနေ့စနေနေ့ကတော့ဒီဟောင်ကောင်မှာဒီရွေးကောက်ပွဲကိုလွတ်လပ်စွာကျင်းပနိုင်ဖို့တောင်းဆိုခဲ့ကြတဲ့ထီးလှုပ်ရှားမှု၅နှစ်ပြည့်အခမ်းအနားကိုကျင်းပခဲ့ကြပြီးတော့ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာပါလီမန်ရှေ့မှာစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာတော့ပုဂ္ဂိုလ်42ဦးကိုအမျိုးသားအဆင့်ဂုဏ်ဥဆောင်စုတွေတရုတ်သမ္မတကကိုယ်တိုင်ချီးမြှင့်ပါတယ်။ဘေကျင်းမြို့တော်ကပြည်သူ့ခမ်းမဆောင်မှာတနင်္ဂနွေနေ့ကကျင်းပတဲ့အဲ့ဒီခမ်းနားကိုတရုတ်သမ္မတရှီကျင်းပင်ကိုယ်တိုင်တယောက်ချီးကျူးဒီခါမှာတယောက်ချီးမြှင့်ဂုဏ်ပြုခဲ့တာဖြစ်ပါတယ်။ဆူရရှိသူတွေတဲမှာတော့ဇီဝကမ္မနဲ့ဆေးပညာရေးဆိုင်ရာနိုဘယ်ဆုရသူတူယူယူလည်းပါဝင်ပါတယ်။ပြန်သိဝန်ကြီးချုပ်ဟောင်းယွန်ပီယာရက်ဖရီကလည်းမိတ်ဆွေကောင်းစုဂုဏ်ပြုရရှိခဲ့ပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံကိုထူထောင်ခဲ့တဲ့290ပြည့်အခမ်းအနားတွေအင်္ဂါနေ့မှာမစခင်မှာပဲအခုလိုမျိုးစုချင်းမြင့်ဂုဏ်ပြုပွဲကိုပြုလုပ်တာဖြစ်ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံဘန်ကောက်မြို့မှာပစ်ကပ်မိုးပွင့်ကားတစ်စင်းဒီနေ့ထိမောက်ခဲ့တာကြောင့်လူ73ယောက်သေဆုံးသွားတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်။အဲ့ဒီသေဆုံးသွားသူတွေကအများစုဟာကျောင်းသားတွေဖြစ်ကြပြီးတော့သူတို့ဟာကားနောက်ဖက်မှာထိုင်ပြီးတော့လိုက်ပါခဲ့ကြတာပါ။အဲဒီကားဟာဘန်ကောက်မြို့ပြင်စင်ကြေဘုံအရက်မှာဒီကားလိန်တစ်ခုကနေနောက်လိန်တစ်ခုကိုပြောင်းစင်မှာတိတ်မောက်သွားခဲ့တာဖြစ်ပြီးတော့ကားနောက်ကနေစီးပြီးလိုက်လာတဲ့သူတွေကလည်းဒီကားတဲကနေလမ်းပေါ်ကိုလွင့်ထွက်သွားတာကို CCTV ရုပ်သံတွေမှာပြသထားပါတယ်။ဆယ်နှစ်ယောက်ကတော့နေရာမှာတင်ပွဲချင်းပြီးတည်ဆုံသွားခဲ့ပြီးတော့နောက်တစ်ယောက်ကတော့ဆေးရုံမှာတည်ဆုံသွားတာဖြစ်တယ်လို့ထိုင်းရဲရစီတူက AFP သတင်းဌာနကိုပြောပါတယ်။ဒီတဲက6ယောက်ကတက္ကသိုလ်တက်နေတဲ့ကျောင်းသားအွယ်တွေဖြစ်ကြပြီးတော့သူတို့ဟာဒီကုမ္ပဏီတစ်ခုမှစပိုင်းဆိုင်ရာတင်နန်းဆင်းပြီးတော့ပြန်လာကြတာဖြစ်ပါတယ်။အဲ့ကားပေါ်မှာလူ18ယောက်ပါဝင်ပြီးတော့ကျောင်းသားတွေနဲ့ကုမ္ပဏီတာဝန်ရှိသူတွေဟာကုမ္ပဏီမှာတင်နန်းပြီးသွားလို့ပြောရှင်နေကြတာဖြစ်တယ်လို့ဆိုပါတယ်။အသက်မသေးပဲကျန်တဲ့9ယောက်ထဲက2ယောက်ကတော့ဒဏ်ရာပြင်းထန်တယ်လို့လည်းသိရပါတယ်။မောင်းနေတဲ့အချိန်များတာမူပြီးမောင်းတာနဲ့အေးအေးမူပိုင်းမှာအားနေတာတွေကြောင့်ထိုင်းနိုင်ငံမှာအခုလိုရင်မတော်စမှုတွေဖြစ်လေရှိပြီးတော့ထိုင်းနိုင်ငံရဲ့လမ်းတွေဟာကမ္ဘာမှာထိခိုက်တိုက်ဆုံးမှုအများဆုံးထဲမှာပါဝင်တာလည်းဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်တော်စုမှာတော့ရာဇဝမှုကျူးလွန်တဲ့ဒုက္ခသည်တွေကိုနေရာပြောင်းဖို့သူတို့အနေနဲ့လာမဲ့သတင်းပတ်ထဲဒီဖက်ဒရယ်အရာရှိတွေတန်းကိုလာရောက်အနှံ့ရမယ်ဆိုတဲ့အမိန့်ထုတ်နေတဲ့အချိန်မှာပဲကမ္ဘောဒီးယားချို့ကနေရာပြောင်းဖို့အစိုးရကနောက်တစ်ဆင့်ဆောင်လာတာကိုအာရှနယ်ပွားအမေရိကန်လူမျိုးအဖွဲ့အစည်းတွေကကန့်ကွက်ဖို့ပြင်နေကြပါတယ်။နေရာပြောင်းဖို့ရေးအစီအစဉ်တွေအတွက်အမေရိကန်လူမှုကြီးကြပ်ရေးရုံးကိုလာရောက်သတင်းပို့ကြဖို့ကယ်လီဖိုးနီးယားပြည်နယ်မှာတော့လူ20ထက်မနည်းအမိန့်ညွှန်ကြားစာတွေရရှိထားတယ်လို့အာရှနယ်ပွားအမေရိကန်လူမျိုးတွေအတွက်ကူညီဆောင်ရွက်ပေးနေတဲ့ဆန်ဖရန်စစ္စကိုအခြေစိုက်လူမှုအဖွဲ့အစည်းတစ်ခုကပြောပါတယ်။ပြောရရင်တော့အဲ့ဒီဒေသဟာအမေရိကန်မှာရှိတဲ့ကမ္ဘောဒီးယားလူမျိုးတွေအများဆုံးနေထိုင်ကြတဲ့ပြည်နယ်ဖြစ်ပါတယ်။ကမ္ဘောဒီးယားလူမျိုးတွေဒုတိယအများဆုံးရှိနေကြတဲ့ Massachusetts ပြည်နယ်မှာလည်းအလားတူညွှန်ကြားစာ10ဦးထက်မနည်းရရှိထားတယ်လို့သိရပါတယ်။ Minnesota, Texas, Rhode Island နဲ့ Washington နဲ့ဒီ Wisconsin ပြည်နယ်တွေမှာရှိတဲ့ကမ္ဘောဒီးယားလူမျိုးအချို့လည်းအလားတူညွှန်ကြားစာတွေလက်ခံရရှိထားပါတယ်။ဒါကြောင့်မလို့ San Francisco နဲ့ Boston မြို့တွေမှာလာမယ့်သတင်းပတ်ထဲမှာဆန္ဒပြကြဖို့အာရှနယ်ပွားအမေရိကန်တက်ကြွလှုပ်ရှားသူတွေပြင်ဆင်ဆောင်နေကြပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. တနင်္ဂနွေညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညုံတို့ပြောပြပေးရပါရှင်။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲထည့်ရိုက်နာဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးကြပါတယ်။American သမ္မတ Donald Trump မှာဒီသတင်းပတ်ထဲမှာပဲသူမျှော်လင့်ထားတဲ့ပုံစံမျိုးမဟုတ်ပေမဲ့သမိုင်းဝင်ဖြစ်ရတဲ့ခုနဲ့ကြုံနေရပါတယ်။ American ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတကိုရာထူးကဖယ်ရှားဖို့ Congress လွှတ်တော်ကစုံစမ်းစစ်ဆေးမဲ့သရုပ်ထမြောက်သမ္မတဖြစ်လာတာပါ။ American သမိုင်းမှာတော့သမ္မတတဦးပေါ်မှာအရေးယူဖို့ကြိုးပမ်းတဲ့လုပ်ငန်းစဉ်ဟာရှုပ်ထွေးလေးရှိပြီးတော့အန္တရာယ်များတယ်လို့နောက်ဆုံးရလဒ်ဟာလည်းခံမှန်းရခက်တတ်တဲ့အကြောင်း VOA သတင်းတောက်ချင်းမလုံးသတင်းပေးပို့ထားတာကိုကိုအောင်လင်းဦးကပြောပြပေးပါရှင်။
တိုက်ခန့်ဒီမိုကရက်လွှတ်တော်ကိုယ်စားလှယ်ဦးဆောင်ပြီးအရေးယူနိုင်မှုကြိုးပမ်းလာတဲ့အပေါ်မှာတော့သမ္မတထရန့်ကကာဝယ်ဖို့အပြင်းထန်စကြိုးပမ်းနေပါပြီ
။ What these guys are doing, Democrats are doing to this country is a disgrace.
ဒီမိုကရက်တွေလုပ်နေရတဲ့အတိုင်းပြည်အတွက်သိခမဲ့ရရောက်တဲ့လက်မခံသင့်ဘူး။ဒါကိုဟန်တာဝုတ်တရားရုံးလုပ်ငန်းစဉ်ကနေဥပဒေကြောင်းအရရင်ဆိုင်တာမျိုးပဲဖြစ်ဖြစ်နီးလန်းတစ်ခုတော့ရှိရပါလိမ့်မယ်ဆိုပြီးသမ္မတထရန့်ကပြောသွားတာပါ။2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရန့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းဖြစ်လာဖို့ကြိုးပမ်းနေသူတွေတဲ့ထိတ်ဆုံးနေရာမှာရှိနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ထိခိုက်စေမဲ့သတင်းချက်လက်တွေရဖို့ယူကရိန်းနိုင်ငံကအကူအညီရအောင်ဂျိုးပမ်းတာဟာအာဏာအလွဲသုံးစားရရောက်တယ်ဆိုတဲ့ဆွဆွဲချက်ကိုတော့သမ္မတကငြင်းဆန်ထားတာပါ။သမ္မတရဲ့လုပ်ရက်ကိုတိုင်ကြားခဲ့တဲ့အစိုးရအတွင်းလူတစ်ယောက်ကတော့ယူကရိန်းသမ္မတနဲ့ဖုံးဆက်ပြောဆိုတဲ့မှတ်တမ်းတွေကိုအင်ဂျီရောကဖုံးကွယ်ဖို့ကြိုးစားခဲ့တယ်လို့လည်းဖော်ပြထားပါတယ်။အလုပ်တော်ထောင်လိုင်းကော်မတီဥက္ကဋ္ဌအတန်ရှစ်ကတော့သမ္မတအနေနဲ့ဆွဆွဲထားတဲ့အတိုင်းကျူးလွန်ခဲ့တာရှိမရှိစုံစမ်းသွားဖို့ကတိပြုထားပါတယ
် And if as alleged if as this record of call already indicates the president was instead of faithfully executing his office was using that office
ဆွဆွဲထားသူတွေလည်းဖုန်းပြောခဲ့တဲ့မှတ်တမ်းမှာသမ္မတအနေနဲ့ဥစားစီတောင်းထမ်းဆောင်မဲ့အစာပြိုင်မဲ့တယောက်ဖို့အပုတ်ချနိုင်မဲ့သတင်းချက်လက်မျိုးတွေပြည်ပနိုင်ငံတစ်ခုကနေရဖို့ယာရူအခုနဲ့လုပ်တယ်ဆိုခဲ့ရင်တော့ဒါဟာအာဏာအလွဲသုံးစားလုပ်တာပါပဲ
။ဒါပေမဲ့လည်းထက်လွတ်တော်မတ်လင်စီကရီယန်တို့လိုထက်လွတ်တော်မတ်တွေကတော့သမ္မတဘက်ကထောက်ခံနေကြတာပါ
။ I think people will find this to be overreach.
ဒါကလူရထက်ပွဲလုပ်ရဲ့အဖြစ်နဲ့ပဲလူတွေသိလာကြမှာပါ။လက်စားချေတဲ့လုပ်ရဲ့အနေနဲ့ပဲလူတွေကယူဆကြပါလိမ့်မယ်
။သ တမနာကိုအေးအေးယူနိုင်မှုနိုင်ငံရေးအရအားပြိုင်မှုတွေဟာရှင်းနေတမနာရွေးကောက်ပွဲပေါ်ရိုက်ခတ်လာနိုင်ပါတယ်။ဒါပေမဲ့လည်းရိုက်ခတ်မှုအတိုင်းအတာကိုမသိနိုင်သေးသလိုအထူးသဖြင့်တမနာပေါ်ထောက်ခံသူတွေဘလို့သဘောထားမယ်ဆိုတာခံမှန်းရခက်နေသေးတယ်လို့လည်း Illinois State သူကနိုင်ငံရေးအကြီးအကဲ William Howard ကပြောပါတယ်။
Then going to rally behind the president. That's certainly what Trump is banking on. He's going to do everything he can.
The robot that be talk and neo mala sura ga me dia ba. Trump ga le dilo phit aw chou sa ni da ba. Tu party de ga dilo tong pyan mu le ya bo le Trump ga ni myo song ne chou ban ma le me.
American tamai ma ye yu khan ma ye ne yin san ge bu le tamara yi de ma lo Democrat party ga Bill Clinton le tu ba win phit ke ba de.
I did not have sexual relations with that woman. Miss Lewinsky.
အင်ဂျီလိုမှာအလုပ်တင်ဝင်တဲ့အမျိုးသမီးမိုနီကာလဝင်စကီနဲ့ပေါက်ပြန်ခဲ့တာကိုဖုံးကွယ်ဖို့လင်ညာပြောဆိုခဲ့ရတာက1998ခုနှစ်မှာအောက်လွှတ်တော်ကအရေးယူခံရမယ့်ဖြစ်နေကြုံခဲ့ရတာပါဒါပေမဲ့လည်းထက်လွှတ်တော်ကစုံစမ်းစစ်ဆေးပြီးတရားစီရင်လွှတ်ပေးလိုက်တဲ့အတွက်တာဝန်သက်တမ်းကုံဆုံးတဲ့အထိထမ်းဆောင်ဝင်ရခဲ့တယ်လို့အဲ့ဒီအချိန်ကအတိုက်ခံပါတီဖြစ်ခဲ့တဲ့ Republican တွေလွှတ်တော်ရွေးကောက်ပွဲမှာလည်းရှုံးနေခဲ့ပါတယ်အရင်းနဲ့တက်သူကနိုင်ငံရေးအခက်အခဲလာရီဆဘာတူကတော့နိုင်ငံရေးအရာမမျှော်လင့်တဲ့အကျိုးဆက်တွေကြိုးဝါလေရှိတယ်လို့ဆိုပါတယ်
။ Given the fact that the Republicans took a wounded Bill Clinton
အထိနာနေတဲ့ Bill Clinton ကို Republican တွေကထိုးနှက်ခဲ့ကြပြီးကျန်တဲ့သမ္မတသက်တမ်းတစ်လျှောက်စိတ်ချလက်ချမနေနိုင်လောက်အောင်အထိဖြစ်ခဲ့တာတွေကလည်း Democrat တွေသတိထားမယ်အချက်ပါ
။နာမည်ရဝါတာဂိတ်ရှုပ်တော်ပုံညောင်1994ခုနှစ်မှာသမ္မတတာဝန်ယူထားတဲ့ Richard Nixon ဟာလည်းလွှတ်တော်ကအရေးယူမယ့်အဖြစ်နဲ့ရင်ဆိုင်ခဲ့ရပူပါတယ်
။ Therefore I shall resign the presidency effective at noon tomorrow.
ထလွှတ်တော်ကအရေးယူမယ့်အခြေအနေကိုရှောင်လွှဲလို့မရနိုင်တော့တဲ့နောက်ဆုံးအချိန်မှာတော့သမ္မတ Nixon ရာထူးကနှုတ်ထွက်ကြောင်းကြေညာခဲ့တာပါ။အခုနောက်ဆုံးသမ္မတ Trump ပေါ်အရေးယူမယ့်လုပ်ငန်းစဉ်မှာဘာတွေဖြစ်လာအောင်မလဲဆိုတာကတော့မရေရာလာပါဘူး။ဒါပေမဲ့လည်းအဓိကပါတီကြီးနှစ်ခုစလုံးကတော့အချိန်ကာလတစ်ခုထိကြာမြင့်နိုင်မယ့်နိုင်ငံရေးအပြိုင်မှုတွေနဲ့ဘာမှမသိသေးတဲ့ရလဒ်တွေအတွက်ပြင်ဆင်နေကြပုံလည်းရပါတယ်ခင်ဗျာ
ကိုအောင်လင်းဦးပြောပြခဲ့ရပါရှင်အခုဆက်ပြီးတော့ဗီယက်နမ်နိုင်ငံမှာစမတ်ဖုန်းနဲ့ကွန်ပျူတာစည်းကမ်းမှာရင်းနှီးမြှုပ်နှံမှုတွေပိုပြီးတော့လုပ်ဖို့မျှော်မှန်းနေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်အဝတ်အစားအထည်လေးနဲ့ဖဏတ်မျိုးစုံကိုနိုင်ငံသားတင်ပို့လို့ရှိရဲ့ဗီယက်နမ်နိုင်ငံဟာအခုတော့စမတ်ဖုန်းနဲ့ကွန်ပျူတာလိုတန်ဖိုးမြင့်ထုတ်ကုန်တွေကိုထုတ်လုပ်ဖို့စိတ်အားချက်တန်နေပြီးဒီကဏ္ဍတွေမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေပိုပြီးတော့ရလာဖို့မျှော်လင့်နေပါတယ် VOA သတင်းတော် Ralph Jennings ပေးပို့ထားတဲ့သတင်းကိုကိုညင်ဝင်းအောင်ကပြောပြပေးပါမယ်ရှင်
လျှက်စစ်ပစ္စည်းတို့ LG ကုမ္ပဏီကြီးကတောင်ကိုရီးယားနိုင်ငံတွင်သူ့ရဲ့စမတ်ဖုန်းထုတ်လုပ်မှုကိုလျှော့ချပြီးဗီယက်နမ်နိုင်ငံမှာပြောင်းထုတ်ဖို့စီစဉ်နေတယ်လို့ကိုရီးယားပြည်တွင်းသတင်းတွေမှာဖော်ပြပါရတယ်။ဒီအတောအတွင်း Vin Group ဆိုတဲ့ VNN Corporation ကလည်းသူ့စီကထုတ်တဲ့ V Smartphone တွေကိုပြည်တွင်းလူလတ်တန်းစားကိုပြစ်မှတ်ထားရောင်းလာနေတဲ့အတွက်ဈေးကွက်ထဲကြရဲရိုက်မှုရှိလာပါတယ်။ဒီလိုအစာပြိုးအခြေအနေတွေကဖဏတ်အဝတ်အစားနဲ့အထည်လေးထုတ်ကုန်တွေတင်ပို့ရမှာနာမည်ကြီးတဲ့VNN ရဲ့အခြေအနေကိုအပြောင်းလဲဖြစ်လာစီမှာပါ VNN အပါအဝင်အရှိတောင်အာရှနိုင်ငံတွေဟာပြည်တွင်းမှာလိုအပ်ကဈေးချိုတာကြောင့်နိုင်ငံခြားကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်နေပြီးဒါကပြည်တွင်းစီးပွားရေးကိုပိုအားကောင်းစေမှာဖြစ်သလိုလူသုံးများလျှက်စစ်ပစ္စည်းထုတ်တဲ့တရုတ်နိုင်ငံရဲ့အခြေအနေကိုရှင်းပြန်လာနိုင်မှာဖြစ်တယ်လို့ IHS ဈေးကွက်လေ့လာရေးအဖွဲ့အာရှပစိဖိတ်ဆိုင်ရာစီးပွားရေးပညာရှင်Rajiv Biswa ကပြောပါတယ
် The structure of exports has already seen
Vietnam ပို့ကုန်လုပ်ငန်းဟာအရင်လိုမဟုတ်တော့ပဲတန်ဖိုးမြင့်ပစ္စည်းထုတ်လုပ်ငန်းတွေအဖြစ်အတော်ကြီးကိုပြောင်းလဲလာခဲ့ပါပြီ
Vietnam နိုင်ငံတွင်း mobile phone ကွန်ပျူတာနဲ့နကြက်တို့လိုအစိပိုင်းထုတ်တဲ့စက်ရုံမျိုးတွေမှာရင်းနှီးမြှုပ်နှံမှုကအဓိကတိုးလာနေတယ်လို့အကဲခတ်တွေကဆိုပါတယ် Vietnam telephone တင်ပို့မှုက2019မှာ45ဘီလီယံကျော်ရှိပြီးကနလိုက်ကြည့်ရင်ကွန်ပျူတာနဲ့အပိုသုံးလျှက်စစ်ပစ္စည်းတင်ပို့မှုက26ဘီလီယံနီးပါးနဲ့အထည်လိုက်တင်ပို့မှုပြီးရင်တတိယနေရာလိုက်နေပါတယ်။2009ခုနှစ်မှာဗီယက်နမ်နိုင်ငံကကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ထဲဝင်ခဲ့ပြီးနောက်အထည်လိုက်အဝတ်အစားနဲ့ဖဏတ်တင်ပို့မှုအများဆုံးဖြစ်ခဲ့တယ်လို့ဟိုချီမင်းမြို့အခြေစိုက် Dizan Shira and Associates အဖွဲ့ CYE သူတွေသည် Max Free Brown ကပြောပါတယ်။ဗီယက်နမ်ရဲ့လုံအားကဟာတရုတ်နိုင်ငံမှာပေးရတဲ့လိုအားကားတဲ့စာရင်ထက်ဝက်လောက်သာရှိပါတယ်တက္ကသိုလ်တွေနဲ့စီးပွားရေးကုမ္ပဏီတွေကလည်းလုပ်ငန်းကျွမ်းကျင်အောင်လေ့ကျင့်သင်ကြားပေးရေးအစီအစဉ်တွေလုပ်ခဲ့တဲ့အတွက်အခုဆိုရင် VNN လူသားတွေဟာလျှက်စစ်ပစ္စည်းတွေကိုကောင်းမွန်စွာထုတ်လုပ်လာနိုင်ကြပြီလို့အကဲခတ်တွေကဆိုပါတယ် VNN နိုင်ငံမှာလူလက်တန်းစားတိုးပွားလာတာကလည်းတန်ဖိုးမြင့်ပစ္စည်းထုတ်လုပ်ရောင်းချမှုကိုပိုပြီးအားပေးနေပါတယ် BNN လူတူးချင်းရဲ့ထုတ်လုပ်မှုပမာဏဟာပြီးခဲ့တဲ့နှစ်ကဒေါ်လာ2600နီးပါးရှိခဲ့ရာကအခုတော့ဒေါ်လာ5000လောက်ထိရှိလာပြီးမော်တော်ကားဝယ်စီးနိုင်တဲ့အခြေအနေမြင်မာလာနေပါတယ် BNN ကထုတ်တဲ့ကားတွေကိုနိုင်ငံလူဦးရေ65သန်းခွဲတည်းကအတော်များများကိုရောင်းနေရပြီးနိုင်ငံသားကိုလည်းတင်ပို့နေရပါတယ်အခုတော့ BNN ဟာတန်ဖိုးမြင့်လှည့်စစ်ပစ္စည်းတင်ပို့နိုင်တဲ့နိုင်ငံတစ်ခုဖြစ်လာပြီးဆိုတာအကဲကအများစုကသဘောတူလာကြတယ်လို့စီးပွားရေးသူတွေသည်Max V Brown ကပြောပါတယ်
What I'm starting to see is a specialization between different countries in particular
နိုင်ငံအလိုက်စမှုထုတ်ကုန်လုပ်ငန်းတွေကိုရှင်းကြည့်ရင်ဗီယက်နမ်ဟာလျှက်စစ်ပစ္စည်းထုတ်လုပ်မှုမှာပိုပြီးအတိမတ်ပြုခံလာရတာကိုသတိထားမိပါတယ်။ဒါမှမဟုတ်နှစ်တွေကြာရင်ဗီယက်နမ်ဟာအရင်ထက်နှစ်ဆပိုတိုးပြီးရောင်းရနိုင်တာမို့ပြည်တွင်းကုမ္ပဏီတွေပိုပြီးအလုပ်ဖြစ်လာမှာပါ
။ LG ကုမ္ပဏီကတောင်ကိုရီးယားနိုင်ငံတွင်ထုတ်လုပ်မှုအရှုံးပေါ်ခဲ့ပြီးနောက်သူ့ရဲ့စမတ်ဖုန်းထုတ်လုပ်မှုကိုဗီယက်နမ်ရဲ့အရှိမျောက်စိတ်ကမ်းမြို့ဖြစ်တဲ့iPhone မှာပြောင်းရွှေ့ထုတ်လုပ်ဖို့ရတာပါတယ်။အရင်ကဆိုရင်ဈေးကွက်ကိုဈေးချိုတဲ့ပစ္စည်းတွေနဲ့သာအလွယ်တကူထိုးပေါက်ဖို့စဉ်းစားလေရှိတဲ့ VNN ဟာအဲ့ဒီနည်းကိုရှောင်ပြီးအခုတော့တန်ဖိုးမြင့်ပစ္စည်းတွေနဲ့ဈေးကွက်ကိုချင်းကပ်ဖို့ကြိုးစားလာနေတယ်လို့ဟိုချီမင်းအခြေစိုက် Breaker Max Sanzi စီးပွားရေးအကြံပေးအဖွဲ့ဝင် Frederick Buck ကပြောပါတယ
် See the world beating a path to their door and they don't have to give away the barn
so ဟာကဘာကြီးကသူတို့နိုင်ငံထုတ်ကုန်တွေကိုအတိမတ်ပြုလာတာဖြစ်ပြီးသူတို့အနေနဲ့ဒီခွင့်ရေးကိုလက်လွတ်ဆုံးရှုံးခံမှာမဟုတ်ပါဘူးတစ်ချိန်တည်းမှာပဲသူတို့ရဲ့ဈေးချိုတဲ့ထုတ်ကုန်ဈေးကွက်ကိုလက်လွတ်ခံမှာမဟုတ်သလိုတန်ဖိုးမြင့်ထုတ်ကုန်ဈေးကွက်ဘိုင်းမှာလည်းပိုပြီးခြေကုပ်ရအောင်လှုပ်ချင်နေပါတယ
် VNN အစိုးရအနေနဲ့ရည်သွေးမိတဲ့အခြေခံအဆောက်အအုံပိုင်းပိုတိုးတက်အောင်လှုပ်သွားမယ်လို့နိုင်ငံသားကုမ္ပဏီတွေကိုကတိပေးခဲ့ပြီးဤပညာကဏ္ဍမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့2011ကစလို့ဖိတ်ခေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတာပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နာရီပြောတောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA American တန်တင်းကုနေညနေပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်။အခုဆက်ပြီးတော့ကျမကြီးဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့တင်ဆက်ပေးခြင်းပါတယ်။ကမ္ဘာတဝန်းကျမကြီးဆိုင်ရာကြိုတင်ကာကွယ်မှုတွေနဲ့ပြင်ဆင်မှုတွေမလုပ်ဘူးဆိုရင်ကူးစက်ယောဂါတွေကြောင့်လူအသက်တန်ဖိုးများစွာဆုံးရှုံးရနိုင်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာကောင်းဆောင်တွေကသတိပေးပြောဆိုကြပါတယ်။ကြိုတင်ပြင်ဆင်မှုတွေမလုပ်ရင်နောက်ဆက်တွဲဆူကျိုးတွေကြုံရနိုင်တဲ့အကြောင်းကမ္ဘာတဝန်းကျန်းမာရေးကြိုတင်ကာကွယ်မှုတွေကိုစောင့်ကြည့်ကုတ်ခဲ့တဲ့အထူးအဖွဲ့တစ်ခုကလည်းအစီရင်ခံစာထုတ်ပြန်ထားတာပါ။ VOA သတင်းတောက်ကာရိုပီယဆန်ပြပိုးတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါရှင်
။ခုခေတ်အားကျဆင်းမှုယောဂ AIDS ကတော့ဒီကနေ့မှာလူအများကိုချိန်ချောက်တဲ့ယောဂတခုမဟုတ်တော့ပါဘူး။ကုသမှုတွေပြောင်းလဲလာသလိုကောက်ွယ်ဆေးကလည်းကောင်းပါတယ်။အလားတူနှစ်စဉ်ခလင်းငယ်အများစုအပါအဝင်လူသန်းဝက်လောက်တည်ဆုံနေရတဲ့ငှက်ဖျားယောဂကိုလည်းအပြစ်သက်တိုက်ဖြတ်ဖို့အထိပြောဆိုမှုတွေရှိလာပါတယ်။ဒီလိုပဲအီဘိုလာယောဂကိုလည်းတိုက်ဖြတ်ဖို့သိပ္ပံပညာရှင်တွေကကြိုးစားနေကြပါတယ်။အီဘိုလာကောက်ွယ်ဆေးအပြင်ဒီယောဂကိုကုသနိုင်တဲ့ဆေးဝါးတဲ့နှမျိုးကြောင့်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလူအသက်အများပြားကယ်တင်နိုင်ခဲ့ပါတယ်။အရင်ကအီဘိုလာကူးစက်ခံရသူတွေရဲ့90ရာခိုင်နှုန်းလောက်သေဆုံးခဲ့ရပေမဲ့အခုအချိန်မှာတော့ယောဂါပိုးသွေးထဲကိုသိပ်မရောက်သေးဘူးဆိုရင်အသက်ရှင်တာများတယ်လို့အမျိုးသားကျန်းမာရေးဌာနကဒေါက်တာအက်သနီဖောင်ချီကပြောပါတယ
်။ If you get a low viral load, the mortality
ရေယောဂါပိုးသိပ်မပြန့်ခင်မှာကုသနိုင်မယ်ဆိုရင်သေဆုံးမှုက100ရာခိုင်နှုန်းဝန်းကျင်လောက်ထိကျသွားပါတယ်။
ဒေါက်တာအန်သနီဖောင်ချီဟာအမေရိကန်အမျိုးသားကျန်းမာရေးဌာနမှကူးစက်ယောဂါဆိုင်ရာသုတေသနအဖွဲ့ကိုဦးဆောင်သူဖြစ်တယ်လို့ကမ္ဘာလုံးဆိုင်ရာကျန်းမာရေးကြိုတင်ပြင်ဆင်ကာကွယ်မှုတွေကိုစောင့်ကြည့်ကုတ်ခဲ့တဲ့ဘုတ်အဖွဲ့ဝင်တစ်ယောက်လည်းဖြစ်ပါတယ်။ဒီဘုတ်အဖွဲ့ကတော့ကမ္ဘာမှာနောက်ထပ်ဘလူးယောဂါကပ်ပြီးကျင်းပနိုင်တယ်လို့ဆိုတာလေ့လာသုံးသပ်ပေးဖို့ကမ္ဘာကျန်းမာရေးအဖွဲ့ WHO နဲ့ကမ္ဘာဗန်နုကအတောင်းဆိုထားတာပါ။ကမ္ဘာကြီးဟာကပ်ဘေးဆိုးတစ်ခုခုရဲ့အန္တရာယ်ကိုကြိုတင်ကာကွယ်ဖို့အဆင့်ထက်အနေထားမှာရှိမနေဘူးလို့ဒီဘုတ်အဖွဲ့ကသူတို့ရဲ့ပထမဆုံးအဆင့်ကန်စာထဲမှာသတိပေးထားပါဗျ။ လူ့ဘူသေစေနိုင်တဲ့ virus ပိုဒါမှမဟုတ် bacteria တစ်ခုခုကြောင့်နောက်ထပ်ရောဂါကပ်ဘေးတစ်ခုဖြစ်လာရင်ပြင်ဆင်ထားတာမရှိတာကြောင့်လူသန်း80လောက်သေဆုံးရနိုင်ပြီးစီးပွားရေးအရာလည်းအကြီးအကျယ်ဒုက္ခတွေကြုံရနိုင်တယ်လို့ဆိုပါတယ်။ဒီဘုတ်ဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌဒေါက်တာ Gro Harlan Brundtland ကအခုလိုပြောပါတယ်
။ If this had been the defense or military preparations in a country
ဒါကတိုင်းပြည်မှာစစ်ရေးကာကွယ်ရေးအတွက်ကြိုတင်ပြင်ဆင်တာဆိုရင်တော့ကာကွယ်ရေးဝန်ကြီးဌာနကအစိုးရတရက်လုံးဝန်ကြီးချုပ်ဒါမှမဟုတ်သမ္မတကပါတာဝန်ယူရမှာလေကမ္ဘာလုံးဆိုင်ရာကျန်းမာရေးအရာစိတ်ချရတဲ့အနေအထားမျိုးဖြစ်အောင်အားလုံးကတာဝန်ယူဆောင်ရွက်ကြရမှာပ
ါဒေါက်တာဖောက်ချီကတော့တိတ်မကြခင်ကသူ့ရဲ့အရှေ့အာဖရိကခီးစဉ်အတွင်းမှာ Ebola virus မပြန့်ပွားအောင်ကြိုးပမ်းမှုတွေကိုအားရစရာတွေ့မြင်ခဲ့ရတယ်လို့ပြောပါတယ
် I was clearly impressed at the capabilitiesof the Congolese who were administering
Kunguma de yoga le ta kutak kawai mu ri lou ni da taik ko a ya sia kaung ma le Rwanda ne Uganda na ngan ni ma le ala du ba be de ge lo ne sat phet chaw ku set la yin chu tin kawai bo ba
di bou phwe ye prama song chain chwe wi ye nit pat le a sin khan sa ma ro yoga chu tin kawai yi chu ban mu ri ma TB AIDS Ebola ne tacha phya na da ri ne sat sat de lu ri ye a yu thi mu ri a ba a win na ngan yi ne lu mu ye ya a khat khe ri ko le thauk pya cha ba de တချိန်ထဲမှာပဲတကူရေတန့်ရှင်းမှုတန့်ရှင်းတဲ့ရေမရရှိတာရန်ပုံငွေပြက်လက်တာတွေကလည်းရှိနေတယ်လို့ဖော်ပြထားပါတယ
် We need to have a stronger preparedness
မလို့အပ်တဲ့လူအသက်တွေဆုံးရှုံးရတာစီးပွားရေးအရာအကြီးအကျယ်ဆုံးရှုံးရတာတွေမဖြစ်ရအောင်ကမ္ဘာတဝန်းကြိုတင်ပြင်ဆင်မှုတွေကိုအားကောင်းကောင်းနဲ့လုပ်သွားဖို့လိုပါတယ
်ဘုတ်ဖွဲ့ပူတဲ့ဥက္ကဋ္ဌဒေါက်တာ Gro Harlan Brundtland ပြောသွားတာပါကူးစက်ရောဂါပြန့်နှံ့မှုတွေဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေထဲမှာတော့ရရှိပြည်ပခရင်နဲ့အိုးအင်းဆုံခွာထွက်ပြေးရမှုတွေပါဝင်တဲ့အကြောင်းအစိုးရကစားကသတိပေးပါရယ်။ဒါကြောင့်ဒီလိုနိုင်ငံကြီးပြဿနာတွေကိုကံတွဲဖြေရှင်းကြဖို့နောက်နိုင်ငံတစ်ခုချင်းစီမှာအောက်ခြေကစပြီးအစ်စ်နိုင်အစ်စ်နိုင်မှာအရေးပေါ်ကြိုတင်ပြင်ဆင်မှုတွေလုပ်သွားဖို့နဲ့အားလုံးပူးပေါင်းဆောင်ရွက်သွားကြဖို့ဒီအဖွဲ့ကတိုက်တွန်းထားပါရယ်ရှင်
။မက်ကင်ဖြူထွေးပြောပြပေးခဲ့တာပါ။ VOA ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတွေတောင်းခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်။မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုကင်တွယ်ဖြေရှင်းရမှာနိုင်ငံတကာရဲ့တပတ်သက်ဖိအားပေးမှုတွေကိုလက်မခံဘဲဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံသဘောတူညီချက်အတိုင်းသာလှုပ်ဆောင်သွားမှာဖြစ်တယ်လို့84ရက်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းစွေကပြောကြားလိုက်ပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းလက်မရည်ထိုးထားတဲ့အတိုင်းနေရာစွန့်ခွာသူတွေကိုပြန်လည်လွှဲပြောင်းပေးဖို့တောင်းဆိုလိုက်ပြီးတော့ပြန်ရောက်လာသူတွေကိုဥရင်နဲ့အညီနိုင်ငံသားစီစီကပ်ပြားတွေ NVC ကပ်ပြားတွေထုတ်ပေးသွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်။ပြပကမြတ်တာခြင်းမရှိတဲ့ဒီအကြက်ကင်မှုတွေကိုအေးအေးယူတုံ့ပြန်မှာမဟုတ်ဘူးလို့လည်းသူကပြောကြလိုက်ပြီးတော့ ICC ကအေးအေးယူဖို့အားထုတ်မှုနဲ့ပတ်သက်ပြီးလဲ ICC ဟာမြန်မာနိုင်ငံအပေါ်မှာတရားစီရင်ပိုင်ခွင့်မရှိဘူးဆိုပြီးတော့ဝန်ကြီးကပယ်ချလိုက်ပါတယ်။လေပြားခန့်လွန်မြေထဲပင်လယ်ထဲမှာဥရောပပတ်သွားတဲ့ရွှေပြောင်းဒုက္ခသည်50ထက်မနည်းပါတဲ့တင်မော်ဒဇင်မနေ့စနေနေ့ကတိမ်းမောက်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီနဲ့လေပြားခန့်ဦးတန်းဆောင်တပ်ကပြောပါတယ်။ဒီချိန်ထဲမှာပဲရွှေပြောင်း56ဦးပါဝင်တဲ့နောက်ထပ်တင်မော်ဒဇင်ဟာလည်းပင်လယ်ထဲမှာအနေရစုနဲ့ဂျုံနေရတယ်ဆိုပြီးတော့လွတ်လပ်တဲ့ကယ်ဆယ်ကူညီရေးအဖွဲ့တစ်ဖွဲ့ကပြောကြားလိုက်ပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြနေကြတဲ့ဒီမိုကရေစီထောက်ခံဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ဒီဟောင်ကောင်မြို့လယ်ကောင်ကကော်ဆွေဘေးဇီဝဲစင်တာမှာထိတိုက်တွေ့ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကမျက်ရည်ပုံးတွေတုံးပြီးတော့နေနှင်းခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကဆွေရအဆောက်အုံတွေဘက်ကိုခြိတဲ့ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြလမ်းတစ်လျှောက်မှာလည်းအနက်ရောင်ဝတ်စုံတွေဝတ်ဆင်ထားတဲ့ဒီဆန္ဒပြသူတွေကဟောင်ကောင်နဲ့တူရက်တည်ပြီးလွတ်လပ်ရေးအတွက်တိုက်ပွဲဝင်ကြဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ။
တရင်ချင်းချက်ကိုကိုရန်နိုင်ပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jonah Cummings ဖြစ်ပါတယ် View American တန်ညပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် View A စီစဉ်တွေကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်2နာရီအကြာည9နာရီစီစဉ်မှာတစ်ခါပြန်ဆုံကြအောင်ပါရှင်ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. Thank you.